ကာတာနိုင်ငံဒိုဟာမှာထိတ်တန့်အမေရိကန်ရာရှိတွေပါပါတဲ့နောက်ဆုံးဂါဇာအပြစ်ရဆင်းရဲပွဲဟာအလားအလာတိတ်ကောင်းပေမဲ့သဘောတူညီချက်တော့ချက်ချင်းရနိုင်ဖို့မရှိဘူးလို့သမ္မတအင်ဒီပြောခွင့်ရဂျွန်ကာဘီကချက်စပရင်းနေမှာပြောပါတယ်အခုဆင်းရဲပွဲကနေသဘောတူညီချက်မရသေးဘဲလောက်ဆရာရဲ့အများပြားကျန်းနေသေးပေမဲ့ဒါဟာအလားအလာကောင်းတဲ့အစပြုမှုဖြစ်ကြောင်းပြောပါတယ်ဆင်းရဲပွဲဟာတောက်ချာနေတဲ့ဆက်ပြီးလုပ်ဖို့ရှိပါတယ်ဒီဆင်းရဲပွဲကို CIA ထောင်လိုင်းအကြီးအကဲ William Burns လဲတက်ရောက်ပါတယ်။ American Egypt နဲ့ Qatar နိုင်ငံတွေကညှိနှိုင်းရေးမှုတွေ Israel ညှိနှိုင်းရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။ Hamas အဖွဲ့ကတော့အခုဆင်းရဲပွဲမှာသူတို့ပါမှာမဟုတ်ပေမဲ့ Hamas ကိုစားလူတွေဟာဒီညှိနှိုင်းဆွေးနွေးသူတွေနဲ့နောက်ပိုင်းမှာတွေ့ဆုံမှုရှိတယ်လို့ပြောပါတယ်။ October 9ရက် Hamas တွေ Israel ကိုဝင်တိုက်တာကြောင့်လူပေါင်း 1,200 သေဆုံးပြီး 250 လောက်ဒဇာဂန်အဖြစ်အပန်းခံခဲ့ရတဲ့နောက်ဂါဇာဒေသမှာအစ္စရေးရဲ့လက်တုံပြန်တိုက်ခိုက်မှုကနေတေဆုံးသူက4000ကျော်ပြီလို့ပါလက်စတိုင်းကျန်းမာရေးတာဝန်ခံတွေကပြောပါတယ်